Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မေလ10ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ညပိုင်းအစီအစဉ်မူကကျွန်မစုမော်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုနားလောင်နေတူတင်ညာပေးသွားမှာပါပြည်သစ်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာခေါင်းဆောင်တွေကအခြေချဂုဏ်ပြုလိုက်ကြပါရယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းဆွတ်ချီဟာဒီကနေ့မှာ Freedom of the City of London ဆိုတဲ့ဂုဏ်ပြုဆောင်ဆုကိုလက်ခံရယူခဲ့ပါရယ်ဖိလစ်ပိုင်အမေရိကန်ပူရဲစီလေ့ကျင့်မှုဒီကနေ့စတင်လိုက်ပါရယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါရယ်မဆုမွင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့လန်ဒန်ကိုရောက်နေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကို Freedom of the City ဂုဏ်သူဆောင်စုချီးမြှင့်တဲ့ဒီကနေ့မှာပဲသူ့ကိုထောက်ခံတဲ့ online လှူရှားမှုတွေလုပ်ခဲ့တယ်လို့ထောင်ဆန်းစုကြည်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းလုပ်ခဲ့ပါတယ
်ထောင်ဆန်းစုကြည်ကမမကြီးမရဘူးစောစောပြောလို့ကြိုးစားခဲ့တယ်ဒီနေ့ထောင်ဆန်းစုကြည်အော်နော်ရောက်လာတဲ့အချိန်မှာတိုင်းရင်းသားလူနာစုတွေစစ်စာပေါင်းတယ်
ဒီသတင်းနဲ့ပတ်သက်ပြီးမကြခင်အဖြစ်ဆုံးနာဆင်ရပါမယ်ရှင်။နောက် MCA ကိုလက်မှတ်ရေးထိုးဖို့အစိုးရနဲ့ဆွေးနွေးနေတဲ့ UNFC ကအဖွဲ့ဝင်တချို့နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာ။နောက်ရခိုင်မောင်းနှောဘက်မှာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုပြစ်မှတ်ထားတက်ဖြတ်နေတာကြောင့်ဒီသတင်းတွေရဖို့ခက်ခဲလာတဲ့သတင်း။နောက် ARD တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရကိုရန်ကုန်ငွေလွှဲပြောင်းမှုပြက်ကွက်မှုပေါ်မှာစီစစ်နေတယ်ဆိုတဲ့သတင်းပေးပို့ချက်တွေနာဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေနာဆင်ရမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်ပြည်သူ့သမ္မတရွေးကောက်ပွဲမှာ Marine Le Pen ကိုအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာခေါင်းဆောင်တွေကအကြီးကြီးဂုဏ်ပြုပြောကြားကြပါတယ် American သမ္မတ Donald Trump ကဒီကနေ့မှာပြည်သူ့သမ္မတအဖြစ်အကြီးအကျယ်နိုင်ရလိုက်တဲ့ Emmanuel Macron ကိုဂုဏ်ပြုပါတယ်သူနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်ရွေးကောက်ပွဲကာလရုံးကတော့ဘသူဘဝအနိုင်ရတဲ့နဲ့ဆိုတာမျိုးမပြောပေမဲ့Trump ဟာ Marine Le Pen ရဲ့သဘောထားတွေကိုကြိုက်နေသက်သူဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ပြောခွင့်ရကလည်းအခုလိုအောင်မြင်မှုဟာညှဉ်းပန်းပြီးတော့ခိုင်မာတဲ့ဥရောပနဲ့ပြင်သစ်ဂျာမနီဆက်ဆံရေးအတွက်အောင်မြင်မှုဖြစ်တယ်လို့ပြောပါရတယ်။သူအနိုင်ရရှိဆောင်ကြေညာပြီးမှပဲဝန်ကြီးချုပ် Merkel နဲ့ဖုံးဆက်စကားပြောရမှာဂျာမနီကိုအမြန်ဆုံးလာရောက်မယ်လို့ Macron ကပြောပါရတယ်။ Britain ဝန်ကြီးချုပ် Theresa May ကလည်းပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားပါရတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းအခုလိုအောင်မြင်မှုအတွက်ဂုဏ်ပြုနှုတ်ဆက်ကြသလိုဥရောပကော်မရှင်ဥက္ကဋ္ဌရင်းကလောက်ရန်ကာကလည်းဥရောပအနာဂတ်ကိုပြင်သစ်ကရွေးချယ်လိုက်တဲ့အတွက်ပျော်ရွှင်ကြောင်း Twitter စာမျက်နှာမှာရေးသားထားပါတယ်။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကလည်းလွတ်လပ်မှုဒဏ်ထူညီမျှမှုနဲ့အများအကျိုးရှိရှိတဲ့သဘောထားအခြေခံနဲ့ရွေးချယ်ခဲ့တဲ့ပြင်သစ်လူထုကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအခုလိုမက်ခရွန်နဲ့ရမှုအတွက်ဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုသလိုနားလည်မှုလဲမာတာတွေကိုကြော်လွှားပြီးနိုင်ငံတကာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အတူပူးပေါင်းဆောင်ရွက်သွားလိုတယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းနမ်ဂါဟာရအရက်မာလေးကြောင်းထိုးစစ်ဆင်နွှဲခဲ့တာကြောင့် IS အကြမ်းဖက်သမား34ဦးနဲ့အကြမ်းဖက်ဝါဒဖြန့်ချီရေးရေဒီယိုအသံလွှင့်ရုံတို့ခုပျက်စီးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။IS အကြမ်းဖက်သမားတို့ခိုးအောင်နေတဲ့ပါကစ္စတန်နိုင်ငံနဲ့နေချင်းဆက်နေတဲ့နမ်ဂါဟာအရက်ကနာဇီယာနဲ့အချင်းဒေသကိုပြင်မာထားပြီးလေကြောင်းထိုးစစ်ဆင်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနကသတင်းလာနေမှာပြောပါရယ်ဒေတာရင်းက IS တို့ရဲ့ရေဒီယိုအသံလွှင့်ရုံအတော်များများကိုအာဖဂန်နဲ့အမေရိကန်ဒရုန်းယာဉ်တွေဖြတ်စီးခဲ့ပူပါရယ်ဒါပေမဲ့လည်း IS တို့ကသူတို့ရဲ့ရေဒီယိုအသံလွှင့်ရုံတွေကိုဘာသာအတော်များများနဲ့တခြားနေရာတွေကနေအမြဲလိုပြန်ပြီးတော့ထုတ်လွှင့်နိုင်ခဲ့တာပါဒါအပြင်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနမ်ဂါဟာအရက်မှာပဲ IS အစွန်ရောက်တို့ခိုးအောင်နေတဲ့နေရာကိုအမေရိကန်နဲ့အာဖဂန်ပူရဲတပ်ဖွဲ့တွေကဧပြီလ29ရက်နေ့ကဝင်ရောက်စီးနေရာမှာ IS အကြမ်းဖက်ခေါင်းဆောင်ရှေ့ခ်အဗ္ဒူဟာဇစ်နဲ့အကြမ်းဖက်သမား35ဦးတေဆုံးသွားတယ်လို့အာဖဂန်နဲ့အမေရိကန်စစ်တပ်အရာရှိတွေကတင်းငွေတွေနဲ့မှအတည်ပြုပါရတယ်။အမေရိကန်တို့ရဲ့ drone ယာဉ်နဲ့တိုက်ခိုက်မှုကြောင့်ဒီဒေသမှာပဲအရင်နေ့ကတေဆုံးသွားတဲ့ပါကစ္စတန်တာလီဘန်တပ်မှုဟောင်းဟာဇစ်ဆာဒစ်ခန်နေရာမှာအခုတေဆုံးသွားတဲ့ဟာဇစ်ကိုခေါင်းဆောင်အဖြစ်ရွေးချယ်လိုက်တာဖြစ်ပါတယ်။
လူငယ်ရဲ့နေ့ကချင်ပါခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ရဲ့ကော်မတီတစ်ခုကြားနာပွဲဒီကနေ့ကျင်းပဖို့ရှိပါတယ်။ရုရှားဘက်ကအခုလိုပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေကိုတော့သမ္မတထရမ့်ကငင်းဆိုထားတာပါ။ဒါ့အပြင်ဒီကြားနာပွဲမတိုင်ခင်လေးမှာပဲအငြင်းစားပုဂ္ဂိုလ်ကြီးမိုက်ကယ်ဖလင်းကိုအမြင့်ဆုံးနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းထောက်ခံပေးထားတဲ့သမ္မတဥပမာအစိုးရအဖွဲ့ကိုပြစ်တင်ဝေဖန်လိုက်ပါတယ်။ဖလင်းအနေနဲ့ရုရှားတမန်နဲ့ဆက်သွယ်ခဲ့မှုကိုဒုသမ္မတမိုက်ပန့်စ်နဲ့တခြားသူတွေကိုလိန်ညာပြောဆိုခဲ့တဲ့အထောက်အထားတွေထွက်ပေါ်လာပြီးတဲ့နောက်24ရက်အကြာမှာသမ္မတထရမ့်ကဖလင်းကိုယာရုကနေထုတ်ပယ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အစတင်တာဝန်ယူခြင်းဆောပိုင်းကာလမှာယာယီရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဆယ်လီယိတ်စာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းမောက်မှာဒီကနေ့တက်သေးထွက်ဆိုမှာဖြစ်ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့မှာပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းဟာအမေရိကန်ဆိုင်ရာရုရှားတမန်ဆာဂီကီစီယက်နဲ့ဆက်သွယ်စကားပြောခဲ့တဲ့ဆိုတော့သူ့အနေနဲ့အစိုးရအဖွဲ့အစ်စ်ကိုသတိပေးခဲ့တာနဲ့ပတ်သက်ပြီးတော့ထွက်ဆိုမှာပါ။သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ခီးတွလာခွင့်အမိန့်ကိုထောက်ခံမှုညှင်းဆန်တာကြောင့်သမ္မတဘရက်ဥပမာလက်အောက်မှာလက်ထောက်ရှင်းလင်းချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ Yates ကိုထရမ့်ကယာရုကနေထုတ်ပယ်ထားခဲ့ပါတယ်။သမ္မတဥပမာလက်ထက်ကအမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးတာဝန်ယူခဲ့တဲ့ James Clapper လဲကော်မတီရှေ့မှောက်လာရောက်တက်တည်ထွက်ဆိုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာ Sanctuary Cities လို့ခေါ်တဲ့တရားဝင်နေထိုင်ခွင့်အထောက်အထားလက်မှတ်မရှိတဲ့သူတွေကိုရာဇဝတ်ပြစ်မှုဆိုင်ရာဖမ်းဝရမပါဘဲဖမ်းဆီးခွင့်မပြုတဲ့မျိုးကြီးတွေကိုအဲ့ဒီလိုလှုပ်ဆောင်တာတွေဟန်တာလိုက်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရတာဝန်ရှိသူတွေကိုလည်းပြည်ထောင်စုအစိုးရလူဝင်မှုကြီးကြပ်ရေးဌာနရဲ့ညွှန်ကြားချက်တွေနဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်ဒဏ်ငွေဒါမှမဟုတ်ရာဇဝတ်ပြစ်ဒဏ်တွေနဲ့အရေးယူနိုင်တဲ့ဥပဒေတရားကိုတောင်ပိုင်း Texas ပြည်နယ်အုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါကိုကန့်ကွက်သူတွေကတော့ဒီဥပဒေဟာ Arizona ပြည်နယ်မှာ2010ခုနှစ်ကတရားမွေနေထိုင်သူတွေကိုအကြီးအကျယ်နှိမ်နှင်းခဲ့တဲ့ဖြစ်ရပ်နောက်ပိုင်းကဆက်လို့အပြင်းထန်ဆုံးလူဝိမှုကြီးကြပ်ရေးဆိုင်ရာဥပဒေတရားဖြစ်တဲ့ဆိုပြီးကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီဥပဒေကိုပယ်ချနိုင်ဖို့အတွက်တရားရုံးကနေတဆင့်တရားဝင်ရင်ဆိုင်သွားမယ့်အကြောင်းလဲကန့်ကွက်သူတွေကပြောပါရယ်ဥပဒေတရားရဲဝန်ထမ်းတွေနဲ့အနေနဲ့လူတစ်ယောက်ကိုရာဇဝတ်အကြောင်းကြောင့်ပဲဖြစ်ဖြစ်ရင်စည်းကမ်းဖောက်ဖျက်လိုပဲဖြစ်ဖြစ်ဖမ်းဆီးတဲ့အခါအဲ့ဒီလူရဲ့နေထိုင်ခွင့်အဆင့်အတန်းကိုမေးမြန်းခွင့်ပြုထားတာဖြစ်ပါတယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေအကြီးအကဲတွေကိုလည်းရာဇဝတ်မှုနဲ့တာဝန်ရှိသူတွေကိုနေရက်ပြန်ပို့သိရင်ပို့ဖို့အတွက်ညွှန်ကြားထားတဲ့ Federal အစိုးရညွှန်ကြားချက်နဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်အရေးယူခံရမယ့်အကြောင်းချိန်ချောက်ထားပါတယ်ကန့်ကွက်သူတွေကတော့အခုပြတ်ထန်းလိုက်တဲ့ဥပဒေကြောင့်အခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်ဆိုပြီးတင်းငွေနေညပိုင်းကအုပ်ချုပ်ရင်မှုရဲ့အိမ်အပြင်မှာစူဝေးဆန္ဒပြခဲ့ကြပါတယ
်။ UAE ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နင်လာနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကို Freedom of the City ဂုဏ်သုဆောင်စုချီးမင်းတဲ့ဒီကနေ့မှာပဲကံကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုတစ်ဖက်မှာလည်းဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလုပ်ခဲ့ကြပါရယ်လန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီကဒီကနေ့မွန်လယ်ပိုင်းမှာချီးမင်းတဲ့ Freedom of the City ဂုဏ်သုဆောင်စုကို London Guild Hall မှာပေးရခဲ့တာပါအဲ့ဒီစုပေးပွဲအခမ်းအနားနဲ့မလန့်မကက်မှာပဲဗြိတိန်ရောက်ရိုဟင်ဂျာရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတွေကတွားရောက်ဆန္ဒပြခဲ့ပါတယ်လန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်းတွေကလည်းဒေါ်ဆန်းစုကြည်ဟာကချင်တွေကိုကိုစားမပြုကြောင်းနဲ့ကချင်လူမှုအကျိုးစီးပွားကိုထိခိုက်စေမဲ့ဗြိတိန်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့မြန်မာစစ်တပ်ကိုထောက်ခံမဲ့ဘယ်လိုလုပ်ရမျိုးကိုမှလက်မခံကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်တဖက်မှာပဲဗြိတိန်မှာရှိတဲ့မြန်မာလူမှုအသင်းကလည်းဒေါ်ဆန်းစုကြည်နဲ့အတူရပ်တူနေကြောင်းထောက်ခံတဲ့online လက်မှတ်ကောက်ခံတဲ့တံမြန်လှူရှားမှုပြုလုပ်ခဲ့ပါတယ်ဒီတံမြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စတစ်ခန်းကလည်းထောက်ခံထားပါတယ်ဒေါ်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ Melbourne Hotel မှာမေလ9ရက်မနက်ဖြန်မနက်ပိုင်းမှာတွေ့ဆုံမှုရှိပါတယ်ခင်ဗျာ
အရှိတောင်အာရှဒေသမှာစီးပွားရေးအရာတိုးတက်မှုတွေရှိနေချိန်မှာပဲအဖွဲ့နဲ့စနစ်တကျကျူးလွန်တဲ့ရာဇဝမှုတွေအကြမ်းဖက်သမားတွေရဲ့အနေတွေလည်းရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်အထူးသဖြင့်အုပ်ချုပ်ရေးပိုင်းမှာအားပြောတဲ့နိုင်ငံတွေမှာဒီလိုအနေအထားမျိုးတွေတွေ့နေရတာပါကုလသမဂ္ဂမူရင်းနဲ့ရာဇဝတ်နိုင်ငံရေးဆိုင်ရာ UNODC အဖွဲ့ကအခုလိုစီးပွားရေးအခြေအနေကောင်းလာတာကြောင့်မြေထားကာလန်ယထာလန်လေကြောင်းနဲ့ရေကြောင်းဆိုင်ရာအခြေခံအဆောက်အုံတွေလည်းပိုတိုးလာတယ်လို့ဆိုပါတယ် UNODC လက်ထောက်ညွှန်ကြားရေးမှူးချုပ် Eldo Lale Dimos ကဒေတာရင်းရာဇဝတ်မှုကျူးလွန်တဲ့အဖွဲ့တွေနဲ့အကြမ်းဖက်သမားတွေရဲ့အနေအကိုဒေတာလုံခြုံရေးညှိလာခံတစ်ခုအတွင်ထောက်ပြခဲ့ပါတယ်အရှိတောင်အာရှဒေတာရင်းစီးပွားရေးအားကောင်းလာနေသလိုကုန်သွယ်မှုလည်းတိုးမြင့်လာနေပြီးအရှိတောင်အာရှနိုင်ငံများအသင်း ASEAN က2016ခုနှစ်အတွင်းဒေတာရင်းအသင်းထုတ်လွှင့်မှု တမှု GDP 2.55 trillion ထိရှိခဲ့တယ်လို့ပြောပါရယ်
။အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေရဲ့နှစ်စဉ်ပူးတဲ့စည်းလေးချင်းမှုကိုဒီကနေ့တင်းလာနေမှာစတင်လိုက်ပါရယ်။ဖိလစ်ပိုင်သမ္မတရော်ရီဂိုဒူတာတေးကတရုတ်ရုရှားနဲ့ဆက်ဆံရေးပူးခိုင်မအောင်တိစောက်သွားမယ်လို့ပြောဆိုထားတာကြောင့်ဒီစည်းလေးချင်းမှုမှာအရင်ကလောက်တပ်ဖွဲ့ဝင်အင်အားအများအပြားမပါဝင်ပါဘူး။ဒီနှစ်မှာတော့သဘာဝပြင်းနဲ့ကြာရောက်ရမှာဘယ်လိုတုံ့ပြန်ကင်ပြတ်သွားမလဲ။နောက်ဒီအကြမ်းဖက်ဝါဒတုံ့ပြန်တက်ခရေးစစ်စင်ရေးတွေနဲ့ပတ်သက်လို့သာအဓိကထားလေ့ကျင့်ကြတာပါ။နယ်မြေကာကွယ်ရေးလေ့ကျင့်မှုတွေတော့ဒီနှစ်မှာမပါဝင်ပါဘူး။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ဒေသတစ်ခုလုံးနီးပါးကိုသူတို့ပိုင်ဆိုင်ရောက်ကြီးညာထားပေမဲ့ဖိလစ်ပိုင်ပါဝင်နိုင်ငံအချို့ကဒေတာရင်းကျွန်းစုတွေကိုသူပိုင်ကိုပိုင်ပြောဆိုနေကြတာပါ။အခုခါမှာသမရဒူတာတေးဟာကျွန်းစုတွေအရေးတရုတ်နိုင်ငံနဲ့ထိတ်တဲမတိုးစေဖို့သူ့အရင်သမရထက်ပိုးပြီးတော့ညင်ညင်သာသာကင်တွယ်နေပါရယ်။လွန်ခဲ့တဲ့နှစ်ပူးတဲ့စီးရေးလေ့ကျင့်ရမှာအမေရိကန်နဲ့ဖိလစ်ပိုင်စစ်တီ1500ပါဝင်ပေမဲ့ဒီနှစ်မှာတော့9400သာပါဝင်တော့တယ်လို့စစ်ဘက်ဆိုင်ရာအရာရှိတွေကပြောပါရယ်ခင်ဗျာ
အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ပါတီရဲ့သဘောထားနဲ့ကွဲလွဲနေရင်တောင်မှအချက်အလက်တွေကိုကြည့်ပြီးအမှန်အတိုင်းပြောဖို့ဆန္ဒရှိဖို့အလေးနဲ့မျှော်လင့်နေလို့သမ္မတဟောင်းအိုဘားမားကစနေနေ့မှာပြောပါရယ် Affordable Care Act လို့ခေါ်တဲ့သမ္မတအိုဘားမားရဲ့ချင်းရှားတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးမဲ့ဥပဒေကြမ်းကိုအောက်လွှတ်တော်ကအတည်ပြုလိုက်ပြီးရပိုင်အကြား Boston မြို့မှာ John F. Kennedy Foundation ကပေးအပ်တဲ့ Profile of Courage ဆုကိုလက်ခံရရှိချိန်အတွင်းအဲ့လိုမှတ်ချက်ပေးပြောဆိုလိုက်တာပါ
နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတင်းနာညာချန်ထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်ပြည်ထောင်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကို Freedom of the City ဂုံလူဆောင်စုချင်းမြင့်တဲ့ဒီကနေ့မှာပဲဒေါက်ဆန်းစုကြည်ကိုစန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုသူ့ကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတဲ့အတွက်လန်ဒန်ရောက်မြန်မာနိုင်ငံသားတွေကြားမှာအကွဲအကွဲအပြားပြားဖြစ်နေခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝေးအောင်ကစူးစီးတင်ပြထားပါတယ်ရှင
်ပြည်ထောင်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကိုလန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီက Freedom of the City ဂုဏ်သုဆောင်စုကိုဒီကနေ့ဒေသစံတော်ချိန်မွန်းလွဲပိုင်းမှာချီးမြှင့်ခဲ့တာပါ73ရာစုနှစ်ကလေးကချီးမြှင့်လာခဲ့တဲ့အဲ့ဒီစုကိုလန်ဒန်ဂေဟောခမ်းမမှာချီးမြှင့်တာဖြစ်ပါတယ်။အဲ့ဒီစုပေးပွဲအခမ်းအနားနဲ့မလှမ်းမကမ်းပါပဲဗီတင်ရောက်ရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတွေကတွားရောက်ဆန္ဒပြခဲ့ကြပါတယ်
။ဒေါက်ဆန်းစုကြည်ကမမကြီးနိုင်ငံကိုတိုးတော့ပြောလို့ကြိုးစားခဲ့တယ်။ဒီနေ့ဒေါက်ဆန်းစုကြည်အော်နော်ရလာတဲ့အချိန်မှာတိုင်းရင်းသားလူနာစုတွေသစ္စာပေါင်းတွေစစ်တမ်းနဲ့ရင်းကြစီရင်ဆိုတဲ့အောင်မြင်တဲ့ဒီလုံရက်ကိုရှောင်ပြပြီးတော့တိုင်းရင်းသားတွေလူလူရှုခဲ့တယ်ဘာသာကားတွေလူလူရှုခဲ့တယ်မင်းတပြေတော့တာကြေတော့ပဲပလီနှလုံးပိတ်ခဲ့တယ်ဘမပြေနဲ့ရှိတဲ့မွတ်စလင်တွေနမတ်ဆိုတော့ပလီမဝတ်ကြည့်လို့ပလီတွေပိတ်ခဲ့တယ်တောင်းဆုံးစစ်စီရောဒူးလိုက်ကြတယ်စူးစီရဲ့ဖလိုင်းရဲ့
ဆန္ဒပြသူတွေဟာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်ခံနေရတဲ့ကိစ္စကိုဝေဖန်ထောက်ပြခဲ့ကြသလိုလူအခွင့်အရေးချိုးဖောက်ခံနေရတဲ့ကိစ္စနိုင်ငံတကာစုံစမ်းရေးအဖွဲ့တွေဝင်ရောက်စစ်ဆေးခွင့်ပေးဖို့ကိုလည်းတောင်းဆိုခဲ့တာပါလန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်း KCUK ကတော့ဒေါအောင်ဆန်းစုကြည်ဟာကချင်တွေကိုကိုးစားမပြုကြောင်းနဲ့ကချင်လူမှုအကျိုးစီးပွားကိုဆန့်ကျင်မဲ့ဗီတိန်ရဲ့ယင်းနီးမြှုပ်နှံမှုတွေမြန်မာစစ်တပ်ကိုထောက်ခံမှုပေးမဲ့ဗီတိန်ဘီရင်တပ်မတော်ရဲ့ဘယ်လိုအထောက်ပံ့မျိုးကိုမှလက်မခံကန့်ကွက်ကြောင်း KCUK ရဲ့ကြေညာချက်မှာဖော်ပြထားပါတယ် KCUK အဖွဲ့ခေါင်းဆောင်လူဖြစ်တဲ့လကွန်လပိုင်ဇော်လီကသူတို့ဆန္ဒပြရတဲ့အကြောင်းကိုရှင်းပြပါတယ
်နံပါတ်1အချက်အနေနဲ့တော့ UK မှာရှိတဲ့ကချင်လူထုကိုကိုစားမပြုဘူးဆိုတဲ့အကြောင်းကိုပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီနေ့သူကဒီ award တစ်ခုကိုလက်ခံမှာပေါ့နော်။နောက်ပြီးမှသူကဒီမြန်မာနဲ့လည်းတွေ့တယ်ဆိုတော့ဒီသူတို့စီးပွားရေးတွေပါလေလှုပ်လာနိုင်တယ်ပေါ့ကချင်ပြည်နယ်မှာပေါ့နော်။ဆိုတော့ဒီစီးပွားရေးကိုအဲကချင်ပြည်နယ်ငင်းချမ်းတီးခင်မှာပေါ့မလုပ်ကြဘူးပေါ့။ဒါလေအတိတ်အကြောင်းအနေနဲ့ပါဝင်တယ်လို့ပြောချင်တယ်။အဲအားမလို့အားမရဖြစ်တယ်ဆိုတာကတော့ဥပမာဒီ NCE ကိုလက်မှတ်ထိုးဖို့တစ်ဖက်သက်ပြောတယ်လို့ကျွန်တော်တို့ဟိုမြင်တယ်လေတကယ်တမ်းဆိုရင်တော့ဒီတိုက်ပွဲဖြစ်နေတဲ့လက်နက်ပတ်ပေါ့နော်အစိုးရစစ်တပ်ကိုရောဒီလက်နက်ကိုင်စစ်တပ်နှစ်ဖက်လုံးကိုပေါ့နော်အေးမြတ်မြတ်တတ်တာပေါ့အဲအတိုင်းပင်ခံပုဂ္ဂိုလ်တူအနေနဲ့ပြောရင်တော့ပုံပြီးမှဆော့ဖက်လို့ရတဲ့အတိုင်းအတာတစ်ခုအထီးတော့စစ်ဖက်စီ ါ့
တပတ်ကဆန္ဒပြကန့်ကွက်မှုတွေရှိနေခြင်းမှာပဲဗီဒီမှာရှိတဲ့မြန်မာလူမှုအသင်းကလည်းအဲ့ဒီလိုဆန္ဒပြတာတွေကိုကန့်ကွက်လိုက်ပြီးဒေါ်ဆန်းစုကြည်ရဲ့ရက်တီလှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ We stand with you ဒေါ်ဆန်းစုကြည်ဆိုတဲ့ဒဏ်ပြန်လှုပ်ရှားမှုတစ်ခုအတွက်အွန်လိုင်းကနေလက်မှတ်ကောက်ခံခဲ့ရမှာစုစုပေါင်း 4,000 ကျော်ရရှိခဲ့ပြီးလန်ဒန်မြို့တော်ဝန်စီအဲ့ဒီလက်မှတ်တွေပေးပို့သွားမယ်လို့မြန်မာလူမှုအသင်းတာဝန်ခံတူဖြစ်တဲ့ကိုမင်းဟင်းကပြောပါတယ်
တော်စုအနေစုဆက်ယူပြီးဆန္ဒပြတဲ့ဒီရိုဟင်ဂျာအဖွဲ့နဲ့တချင်အဖွဲ့ဒီအဖွဲ့ကမဟုတ်တဲ့ဥစ္စာတွေဆွဆွဲပြီးတော့လုပ်တော့ကျွန်တော်တို့အလားကိုမကြည့်နဲ့လို့ဒါကိုဟိုရှုံချတဲ့အနေနဲ့ online petition ကိုလုပ်ခဲ့တယ်။အဲ့ဒီဟာအခုဆို 4,000 ကျော်ရနေပြီပေါ့နော်။သူတို့အဓိကပြောတဲ့ဥစ္စာဒီရခိုင်ပြည်နယ်မှာရှိတဲ့လူတွေရဲ့အခက်အခဲတွေရှိတယ်။အဲ့ဒီအခက်အခဲတွေမှာဒီဒေါ်ဆန်းစုကြည်ကတေချာအတမထွက်ခဲ့ဘူးမကင်တော့ခဲ့ဘူးလို့ပြောလို့တကယ်တော့အမေစုကဒေါက်တာကိုဖီအနန်နဲ့ကော်ရှင်အဖွဲ့ကိုအခုညတောင်းပြီးတော့ပုံစံစစ်ဆေးထားပါပဲပြီးတော့နောက်ပိုင်း NLT အစိုးရအနေနဲ့ဒီအချက်လက်တွေကိုအကောင့်နဲ့ဖော်ဖို့လည်းလုပ်နေပါတယ်ဒီလိုလုပ်နေတဲ့အချိန်မှာတစ်ဖက်ဖက်ဆွဆွဲပြီးပြောလို့ online campaign ကိုလုပ်ဖြစ်ခဲ့တာပ
ါဒီတံပြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စတိတ်ခန်းကလည်းထောက်ခံပြီးဒေါ်ဆန်းစုကြည်ဘက်ကရက်တီကြောင်းပြောဆိုထားပါတယ်။ဒေါ်ဆန်းစုကြည်ဟာဗီတရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ Mary Lebon Hotel မှာမေလ9ရက်မနက်ပြန်မနက်ပိုင်းမှာတွေ့ဆုံမှုရှိပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ဘက်ကသတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသတွင်းကတချို့နယ်မြေတွေမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုပြစ်မှတ်ထားပြီးတပ်ဖြတ်တာတွေဆက်ဖြစ်နေစေရှိတာကြောင့်အဲ့ဒီနယ်မြေဒေသတွေဘက်ကနေမြေပြင်သတင်းအချက်အလက်တွေရဖို့ခက်လာတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။အစိုးရအကြမ်းဖက်ဝါဒီတွေဟာအရက်သားတွေနဲ့ရောပြီးတော့ကြေးရွာတွေထဲမှာဝင်နေကြတယ်လို့လည်းအစိုးရဘက်ကထင်မြင်ယူဆထားတာပါရခိုင်ပြည်နယ်နေဆက်ရေးရလုံခြုံရေးဝန်ကြီးကတော့အသက်ခံရတဲ့ဖြစ်ရပ်တချို့ဟာတဦးနဲ့တဦးမကျေနပ်တာကြောင့်ဖြစ်နိုင်တယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာ5ရက်နေ့ကနေမေလ8ရက်နေ့ထိ9လကျော်ကာလအတွင်းမောင်နှောဒေသအတွင်းမှာအပြစ်မဲ့အရက်သားပြည်သူအယောက်30အသက်ခံခဲ့ရပါတယ်ဖမ်းဆီးခေါ်ဆောင်ခံရတာနဲ့ပျောက်ဆုံးနေတဲ့လူစင်းကတော့မေ8ရက်နေ့အထိဆိုရင်22ယောက်ရှိပါတယ်အပြစ်မဲ့အရက်သားတွေကိုအစွန်းရောက်အကြမ်းဖက်သမားတွေကအခုလိုတပ်ဖြတ်တာတွေဖမ်းဆီးခေါ်ဆောင်နေတာတွေကရဲကင်းတွေတိုက်ခိုက်ခံရပြီး9လကျော်ကာလအထိရပ်မသွားသေးပါဘူးအစွန်းရောက်အကြမ်းဖက်သမားတွေကအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုအဓိကပြစ်မှတ်ထားတပ်ဖြတ်နေတာတွေလှုပ်လာတာကြောင့်နယ်မြေဒေသတွေမှာတင်းအချက်လက်ရယူနိုင်မှုခက်ခဲနေတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပြတာပ
ါသူတို့ကြီးရွာတွေမှာရှိတဲ့တင်းကရဖို့နည်းနည်းခက်ခဲရှိနေတယ်သူတို့ကလည်းဒီကြရတာကြောင်နေရတော့တရေမဖော်ထွက်လာဘူးဖြစ်နေတယ်။အေဂျင်ရဲ့ဥပဒေတိုင်းလူတွေလူတွေအများစုရဲ့ဥပပေါင်းမှုကကျွန်တော်တရားကြီးကြည့်တယ်။ဒီစိတ်ဟာသူ့ရွာရဲ့အုပ်စုရွာရဲ့အင်းသားမှလည်းဟာဝနေသားတော့ရဲ့စကန်နေရှိတယ်။အဲ့ဒါဒီနဲ့ပုံစံနဲ့ရောင်းရဲ့စကန်နေရလဲဆက်ပြရမယ့်တယ်လီဖုန်းနံပါတ်ကွန်တက်ပါစင်နေရစာပြေးရလိုက်ပြီးသားပြီးသားရှိတယ်။အဲ့ဒါဒီသူတို့ကိုယ်တိုင်ကမဆက်သွယ်ဘူးဖြစ်နေတယ်
။အစွန်ရောက်အကျန်းဖတ်သမားအချို့တွေကကျေးရွာထဲမှာပါရုံတော့နေတယ်လို့အစိုးရဘက်ကထင်မြင်ယူဆထားတယ်လို့တွေးထိုးလုံဆောင်မှုတွေကြောင့်လည်းအစိုးရဘက်ကကင်တွယ်မှုခက်ခဲနေတာတွေရှိရဲ့လို့မောင်နှောခင်ရဲ့အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပြခဲ့တာပါ။အ
ာသာရေးလုံမှုကအရင်များတဲ့တွေကဒါဝင်နေပြီးတော့ educate အရင်နေတဲ့တွေကအဲဒါအစိုးရရောက်တဲ့ဘာသာရေးကောင်းဆောင်တွေရဲ့ဩဇာလွှမ်းမှုရင်ကြီးနေတယ်။အဲ့ဒီတွေကသတင်းပို့ဖို့ခက်ခဲရှိတဲ့နေရာမှာပို့ရကောင်းမလဲမသိဘူး။တော့တော့ကျွန်တော်တို့တော့အုပ်ချုပ်ရေးရနေရလူမျိုးရနေတာတော့အမှန်တမ်းတော့လက်ပတ်နေတယ်သူတော်ဆုံးမှကျွန်တော်တို့ရဲ့အမှရောက်တော့ပြောလို့ရတယ် individual လုံးမျိုးတွေ့ဖို့တော့ကျွန်တော်ကခိုင်မာအောင်မိခင်သတင်းကိုအတိအကျချက်ချင်းနဲ့ညင်းရဖို့လိုတယ
်ရခိုင်နယ်ဆက်ရေးရနယ်လုံးကျုံရေးရနယ်လုံးဝင်ကြီးဘုံမှုကြီးထိန်ဝင်းကတော့အခုလိုအသက်ခံရမှုတွေမှာတဦးနဲ့တဦးမနာလို့မုန်းတာပြီးမကျေနပ်လို့လှုပ်ကြံတက်ဖြတ်တာတွေရှိတယ်လို့လည်းပြောပါတယ
်အဓိကကတော့ဒါသူတို့အချင်းချင်းဟိုဖြစ်တဲ့ဖြစ်စဉ်ကတော့ပုံများတယ်လို့ကျွန်တော်ထင်ပါတယ်အဲ့တို့အချင်းချင်းမှလည်းတို့မနာလိုဝန်တူရာရှိတယ်ဟိုတုန်းကကလည်းအချို့ဖြစ်စဉ်တွေကလည်းဖြစ်ပွားလေးရှိတာတွေလည်းရှိပါတယ်လေ။ရောက်ပေါ်လာတဲ့တို့ကဖြစ်စဉ်တွေပေါ်မှာမူတည်ပြီးကြည့်လိုက်ရင်ပြန်တဖို့ဆုပြီးတော့ဟိုလုတ်တဲ့ကိစ္စရက်ကြီးအဲကျွန်တော်ထင်ပါတယ်လူစိမ်းနဲ့ဆိုင်ရင်တော့ယွာကန်တွေကပဲအဲပြောင်းလက်တယောက်ဟိုမလို့မုန်းတာစိတ်နဲ့လုတ်တဲ့ကိစ္စရက်ကပူပြီးတော့များတာကိုကျွန်တော်သွားပြီးတွေ့ရပါတယ်
Dilo attack hanya re pihak dua bawah, cuka ro soya payah longjong yeban ya jumu ane ni la rejang lo, weban muri sini bari. Tapi me bomuji tengenga ro, tago kulo nyisan tua rawa.
Di ni ni dia we semua itu ro, oh seni jamu ro selain si bari. Kau tu we, oh ayam yang tu jadi aku sih ro, nejasa we mu kau dek si bari. Oh, ni ni lagi si mak kau we ro selain si bari. Jadi luar lah, tu area lain tu, jadi luar lah, tahun biasa tak bila siapa le. Tahun biasa siapa tak kita dua, kita ni abah mana, tu luar le, tu yang tu luar le, tu tuan dah ni mana, luar dah le, tu si biru sama ni hari le siapa le. Tu luar jadi luar ini mana, tu bagus tu ni abah, jadi luar ni si biru sama biru, tu ada hari le, jadi dia ni biru lain yang macam hari le siapa le.
แล้วสิเชียงมาโรกว่าเรื่องนี้ลุงมุอัตยังวันนักขุนจ้าก็ยังจิ้มหูที่สาวนั่งบุกอะไรแค่แค่นี้เจ้าเลยมองน้องเขยันด้วยมาอิสลามบาดาวินอุยฮะคนนั้นเต็งกว่าเจ้าเราสิหนีไปเลยวิโอเอเบก้ามองน้องเดต้าเบกุตรินตัวยาวยูเจมาตุสิเจียกันโรเอริเบก้าเดต้าจะจอมยามฮะสุยาเอที่ยาวเดอชมูกันนี่กินลุนี่อากุตุสิเกียบีเอริเดต้าเรามาเดียวเรื่องสมุยกุที่ที่ยาวยาวสังเยปุลุอันนี่ไปเลยสิ จะใครมีเนี่ยประกาศลงอยู่เฉยๆนี่ไม่มีขาดเดียบไปเกล้าพิบาร์เลยใช่ไหมสักปีหรอมีมานึงเงี้ยยืนยันยี่ที่สองนี่เนี่ยท่ากูเลยพิบาร์ไปเจอมาเลยที่ยังไปเนี่ยด้วยมาแต่ในงานลงพิคัดได้ใครมุ่ยเสียยี่พิยาสาวเจ้าแอนซีกูแล้วมาเย่ทุนไหนมุ่ยด้วยสุยานี่สุยนี่นี่เลยแต่ยังน่าเล่นกันเพื่อคนเพื่อป่าวเนี่ยยืนยันตัวแต่ยังน่ารู้มีมีฟัดเรื่องกังซียูเอ็นเอฟซีก็เพื่อเว้นจะช่วยนกแก้มสุดเลยที่นี่ทั่วปอลานี่ไปเลยที
UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရင်း27ရာစုပင်လုံးမှာတယောက်ရေးစတာတွေအတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာပါ UNFC ဘက်ကအချက်၉ချက်ကိုအစိုးပြုထားပြီးဒီအချက်တွေသဘောတူရင် NCA ကိုလက်မှတ်ရေးထိုးဖို့ရှိနေတယ်လို့အစိုးရဘက်ကလည်းမူရသဘောတူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီချိန်မှာပဲ UNFC အဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အခြားအဖွဲ့ဝင်ဖြစ်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်နေဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ် KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးက UNFC ကနေ KIO နှုတ်ထွက်တယ်ဆိုတဲ့သတင်းပေါ်မှာအခုလိုပြောဆိုပါတယ
် KIO ဘုံကော်မတီအနေနဲ့နှုတ်ထွက်ဖို့တာတင်တယ်ဆိုတာကျွန်တော်တိတိကျကျအတူတူပြောလို့ကျွန်တော်တော့မရဘူးကြားလာတော့ဒီ UNFC conference မှာပေါ့အစည်းအဝေးမှာရှင်းလင်းဖို့တာပို့တာတယ်ဆိုတဲ့သတင်းတော့အဲ့လောက်ပဲကျွန်တော်ကြားပါတယ်။ဒါပေမဲ့အဲ့ဒီကြားကဘာနဲ့ပတ်သက်တယ်ဘာဒီရေးထားတယ်ဆိုတာတော့ကျွန်တော်လည်းမသိဘူး။အဲ့လောက်ပဲကျွန်တော်ကြားကြည့်ပါလေ။ဒီတစ်ခါတော့ဒီကောင်ဒါမှထုတ်ပြန်တာမရှိသေးဘူး
။ KIO အဖွဲ့ဟာ NCA ပြင်ပကနေအစိုးရနဲ့ဆွေးနွေးမယ်ဆိုတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အတူတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့မှပါဝင်နေသလိုအစိုးရနဲ့တီးတန့်ဆွေးနွေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတဲ့ WNO ခေါ်ဝါအမျိုးသားအဖွဲ့ချုပ်ကတော့နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးအပြီးအပြတ်မဆုံးဖြတ်ရသေးကြောင်းအဖွဲ့ရဲ့အတွင်းမှူးတစ်ဘုံမူတက်ညီလူကပြောပါတဲ့
အဲ့လရှိဒီနေ့ကျတော့တီတော့မဟုတ်သေးပါဘူးမာတီဖြစ်တော့ဖို့တော့ဟိုတရက်မြက်တော့ကျွန်တော်ဆောက်ကြည့်ရအောင်ပါမနေ့ကဟိုမှာဟိုဟာစီစဉ်တုံးပြီးနေတဲ့ခါကျတော့မှဆိုဟိုတတိကပေါက်တဲ့ခါကျတော့အဲ့လိုလေဖြစ်သွားတာပ
ါ KIO နဲ့ WNO နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးငင်းချင်းလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေတဲ့ပြည်တော်စု Institute ရဲ့ Director ဦးခွန်ဆိုင်ကအခုလိုတုံ့တက်ပြောဆိုပါတယ်
ကျွန်တော်သိတော့ဆိုလို့ရှိရင်တော့ KIO ကတော့ confirm ဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်။နော် WNO ကတော့ဒီစာမူကြမ်းကတော့ရှိတယ်။သို့တော်လည်းပဲဥက္ကဋ္ဌကြီးတပ်လောကအခုဒီလက်မှတ်မထိုးသေးဘူး။ဒီလက်မှတ်မထိုးသေးတော့ကျွန်တော်တို့လည်းဒီစပြောလို့မရသေးဘူး။ဥက္ကဋ္ဌကြီးကတော့အချင်းကြီးကိုစက်ပြတ်မှစောင့်ကြည့်ခြင်းတဲ့သဘောရှိတယ်လို့ကျွန်တော်ထင်ပါတယ်။
UNFC မှာပါဝင်တဲ့အခြားအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ SSPP ကရှမ်းပြည်တိုးတက်ရေးပါတီကတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးဘိုးကော်မတီကသာဆုံးဖြတ်နိုင်ကြောင်းနဲ့ဘိုးကော်မတီအစည်းအဝေးကလည်းဇူလိုင်လလယ်လောက်မှာကျင်းပဖို့ရှိကြောင်းဦးခွန်ဆိုင်ကပြောပါတယ် KIO နှုတ်ထွက်တယ်ဆိုရင် UNFC ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမွန်ပြည်သက်ပါတီ NMSP နဲ့တရင်အမျိုးသားတိုးတက်ရေးပါတီ KNPP တို့ကဆက်လက်ဦးဆောင်နိုင်ပွဲရှိကြောင်းလည်းဦးခွန်ဆိုင်ကပြောပါတယ်
တကယ်လို့ KIO ကလည်းပြန်မလာဘူးဆိုပါတော့เนา
အဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်တော့ဒီ UNFC ကတော့ NMSP နဲ့ဒီ KNPP ကအူဆောင်ရမယ်တဲ့ပုံဖြစ်တာပေါ့ဗျာနော်အဲသူတို့အပေါ်မှာအဓိကမူတည်နေလို့ကျွန်တော်ထင်ပါတယ်ခုနောက်ဆုံးဒီကျွန်တော်သိရတာတော့
အစိုးရရဲ့ညီကြေးကော်မရှင်ကတော့နိုင်ငံရေးပြည်ထနာတွေကိုတွေးဆုံဆွေးနွေးအဖြေရှာဖို့အတွက်21ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်စေရေးNCA မှာအားလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးဆောင်ရွက်ရာမှာNCA လမ်းကြောင်းအတိုင်းညှိနှိုင်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
ဒါကတော့UNFCကနေအဖွဲ့ဝင်တချို့နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်တက်ဆိုင်ရာအဖွဲ့တွေကိုဆက်သွယ်အမြင်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ ARD တိုင်းအစိုးရအသင်းနဲ့အစိုးရဟောင်းကြားရန်မုံငွေအလွှဲပြောင်းပြက်ကွက်မှုနောက်စုံစမ်းနေတဲ့နောက်ဆုံးအခြေအနေပြောပြပေးချင်ပါတယ် သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကARD တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံကိုဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းမှုပြက်ကွက်မှုအပေါ်စတင်စစ်ဆေးနေပါပြီ။အရေးယူဆောင်ရွက်ဖို့လှုပ်သွားမယ်လို့လည်း ARD တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။ဦးဖုံးမော်ရွှေဦးဆောင်တဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း9000ကျော်ကွာဟာတဲ့ကိစ္စမကြသေးခင်ကပဲပေါ်ပေါက် ပြီးတဲ့နောက်မှာအခုတခါမှလည်းARD တိုင်းဘက်မှာစစ်ဆေးနေတာဖြစ်ပါတယ်။သတင်းပြေဆုံးကိုVOAမြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်သတင်းပေးပို့ထားတာနားဆင်ပါရှင်။အရင်ARD တိုင်းဒေသကြီးအစိုးရဟောင်းဟာအန်အဒီအစိုးရအသစ်တက်လာချိန်မှာဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းမပေးခဲ့တာနဲ့ပတ်သက်လို့အမြန်ဆုံးစစ်ဆေးပြီးပြည်ထောင်စုအဆင့်အစိုးရကိုတင်ပြသွားမယ်လို့ARD တိုင်းဒေသကြီးရက်စစ
ို့၃နာရီလည်းရှိပါပဲလေဒေသကွန်မြူနီတီလုပ်တယ်ကျွန်တော်တို့သွားအစ်စ်ကိုမလွဲသေးဆိုတဲ့အချက်ချက်ကိုယ်ကိုပဲပြောလို့ရမလွဲဘူးပေါ့နော်အချင်းချောက်ကတော့ကျွန်တော်တို့ကဒါဟိုစစ်စစ်ပြီးတဲ့အခါမှာစစ်စစ်ပြီးတဲ့အခါမှာကျွန်တော်တို့ကဝင်ရုပ်ကနေတဆင်ဒါတဆိုင်အောင်ပြောင်းပြီးတင်ရမှာပေါ့နော်အဲ့တော့စစ်စစ်တဲ့ကိစ္စဟိုစပြီးတော့ဟိုလှုပ်ဆောင်တော့မှာပဲကျွန်တော်တို့ဒါမှမဟုတ်လို့လေဝင်ကြည့်ပြီးတာအချက်လက်ကြီးကျွန်တော်တို့ပြောလို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ကဒါကိုအချင်းပြန်အချင်းယူဖို့အတွက်ဒါလွတ်တော်လည်းပေးထားတာဖြစ်လို့လေအချင်းပြန်ယူဖို့လုပ်ရမှာ
AR တိုင်းအစိုးရဟောင်းကဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်မှုအပေါ်တိုင်းဒေသကြီးစင်းစစ်ချုပ်ကစစ်ဆေးပြီးတဲ့နောက်အရင်းယူဆောင်ရွက်မှုတွေလုပ်သွားမယ်လို့သူကဆိုပါတယ်ဒီရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီး2016နှစ်စန်းပိုင်းမှာဖျားဖို့မဲဆန္ဒနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစရာမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပြီးတိုင်းအစိုးရအဖွဲ့ကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းပြန်လည်ဖြေကြားထားခဲ့တာဖြစ်ပါတယ်။အရင် AR တိုင်းဒေသကြီးအစိုးရကလွှဲပြောင်းပေးအပ်ဖို့ကြံရှိတဲ့ငွေပမာဏဟာကျပ်တန်း 9,000 လောက်အထိရှိနိုင်တယ်လို့ AR တိုင်းလွတ်တော်ဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်။ဒါပေမဲ့လည်း AR တိုင်းအစိုးရအနေနဲ့လွှဲပြောင်းဖို့ပြက်ကွက်တဲ့ငွေပမာဏအတိအကျကိုလောလောဆယ်မှမပြောနိုင်သေးသလိုတိတိကျကျစီစစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ရက်စစ်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေကဆိုပါတယ်
။ငွေပမာဏတွေကတော့ကျွန်တော်တို့ပြောလို့မရသေးဘူး။ကျွန်တော်အနေနဲ့ကတော့လေငွေတိကျပဲစင်းဖြစ်ပြီးမှငွေပမာဏပြောလို့ရတယ်လေ။ကျွန်တော်တို့ကတော့တိကျကျကြည့်အောင်လို့ကြိုးစားပြီးလှုပ်ဆောင်ပါမယ်လေ။အဲ့ဒါတော့ကျွန်တော်ဝန်ကြီးကြီးနဲ့မှပြောထားပါရဲ့
။အရင် AR တိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးသိန်းအောင်ဟာ AR တိုင်းပညာရေးကျန်းမာရေးဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကိုဦးဆောင်တည်ထောင်ခဲ့ပြီးလက်ရှိမှာလည်းဦးသိန်းအောင်အပါအဝင်အရင်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေကအဲ့ဒီဖောင်ဒေးရှင်းမှာပါဝင်နေစေဖြစ်ပါတယ်။သိမကြသေးခင်ကပဲဦးဖုံးမော်ရွှေဦးဆောင်တဲ့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကဒေသဖွံ့ဖြိုးရေးအတွက်ကောက်ယူထားတဲ့ရန်ပုံငွေကျပ်တန်း 9,000 ကျော်ပျောက်ဆုံးနေကြောင်းတွေ့ရှိခဲ့ပြီးအဲ့ဒီတွေကကျပ်တန်း 1,900 ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီကိစ္စအပေါ်ပြည်အောင်စုအစိုးရအနေနဲ့ပျောက်ဆုံးနေတဲ့ငွေကျပ်တန်းပေါင်းထောင်ချီတဲ့ကငွေကျပ်တန်း 3,000 ကိုပဲမကွေးတိုင်းအစိုးရထံပြန်လည်ပေးအပ်ဖို့ညွှန်ကြားထားပြီးအရင်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေအပေါ်အရေးယူဆောင်ရွက်မှုတစုံတရာမရှိသေးတဲ့အတွက်ဝေဖန်တာရီရှိနေတာလည်းဖြစ်ပါလိမ့်ရှင်
။မမင်းမြခိုင်သတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။စတိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်မေလ10ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 13905လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9239လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိဈက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
အဲ့တော့ကျွန်တော်တို့စီမားကအဲ့ဒီကဗျာကရှေ့တန်းတနေရာရောက်ဖို့ကိုကျွန်တော်တို့မှာအကူအညီလိုတယ်ဗျ။အားကူညီတယ်ဆိုတော့ကျွန်တော်တို့အစိုးရရဲ့အကူအညီလဲဆိုပါတယ်။ဒီလိုလူလူတွေကကဗျာကိုပို့ဖတ်ဖို့လိုတယ်ဆိုတဲ့အကူအညီလဲဆိုပါတယ်။
ကဗျာဆရာမောင်ပြည့်မင်းရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုရင်းဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်နိုင်ငံသားရေးဌာန International Visitor Leadership Program နဲ့မြန်မာနိုင်ငံအတွက်တရားပြုလုပ်ပေးတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်နိုင်ရေးအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားပြီးမတ်လ31ရက်နေ့ကနေဧပြီလ22ရက်နေ့အထိအမေရိကန်ပြည်ထောင်စုမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်။ဒီအစီအစဉ်မှာပါဝင်ခဲ့တဲ့စက်မှုဝန်ကြီးဌာနလက်အောက်ခံစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနအသေးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဌာနနည်းပညာနဲ့ဈေးကွက်ညှင့်တင်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာဣရွှေစင်ထွန်းကိုအမေရိကန်ပြည်ထောင်စုမှာရှိနေစဉ်အတွင်းဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမှတ်ရစီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကြေညာထားတာနားဆင်ပါရှင
်။အမတို့ကစီးပွားရေးနယ်ပယ်ကလာတဲ့လူတွေဆိုတော့သူကဒီမှာရောက်တဲ့ခါကျတော့ဘာတွေများလှုပ်ပေးပါလဲဘယ်ဌာနတွေများခေါ်သွားလဲလို့မျိုး
အော် SCC ကစိတ်တပတ်မင်းကစီစဉ်ထားတာရဲကိုကောက်ပါရဲ့ရှင်ဘာဖြစ်လို့ဆိုကျမဆိုလို့ရှင်တော့ဟို government ဘက်ကဖြစ်ပါတယ် government ဘက်ကဖြစ်ပြီးတော့ကျမက policy maker တူပါအဲ policy maker တူဆိုတော့ SME တွေကဆရာတို့တည်တဲ့အတိုင်းပဲကျမတို့မြန်မာနိုင်ငံမှာ SME လို့တည်တာဟိုအချိန်ကာလကတိုးတောင်းပါသေးရဲ့ရှင်2012ခုနှစ်ကမှကျမတို့စတင်ပြီးတော့ကျမတို့ SME development department ဆိုတည်ထောင်ပြီးတော့အဲပြည်သူတွေကို awareness ပေးပါတယ် SME တွေကနိုင်ငံရဲ့စီးပွားရေးတော့ကိုအရေးကြီးတယ်ဆိုတဲ့အကြောင်းကို awareness ပေးပါတယ်ရှင်အဲ့ဒီအချိန်ကြာမှပဲတော်တော်များများကို launch လုပ်ပြီးတော့ awareness ပေးနိုင်တဲ့အတွက်ကြောင့်မို့လို့မြန်မာပြည်သူတွေဟာ SME ရဲ့အကြောင်းစတင်တည်လာရပေါ့နော်အချိန်ကာလတိုးတောင်းပါသေးတယ်ရှင်အဲ့တော့ကျွန်မကအဲ့ဒီမှာ SME တွေအတွက်ဟိုအဓိပ္ပာယ်သတ်မှတ်ချက်တောင်မရှိသေးတဲ့အချိန်မှာအဲ definition တွေကို stakeholder တွေနဲ့ဆွေးနွေးပြီးတော့ပေါ့နော်အဲ internal or international ကို partner တွေနဲ့ကျမတို့စုစည်းပြီးတော့ stakeholder meeting တွေလုပ်တယ်ပြီးရဲ့အခါမှာ definition သတ်မှတ်တယ်ပေါ့နော် SME ရဲ့အရွယ်စားကိုသတ်မှတ်တယ်ပြီးရဲ့အခါမှာသူနဲ့သက်ဆိုင်တဲ့အဲ law တွေရဲ့ policy တွေရဲ့ပြီးရဲ့အခါမှာ regulation တွေထွက်ဖို့အတွက်ကိုကျမတို့ဆောင်ရွက်ခဲ့တယ်ပေါ့အဲ့လိုဆောင်ရွက်တဲ့အချိန်မှာပဲတပြိုင်တည်းကျမကgovernment body ဖြစ်တဲ့အတွက် ASEAN မှာလည်း SME working group မှာကျမက women entrepreneurship ဖြစ်leading person အဖြစ်ဆောင်ရွက်ပါတယ်။ဒါကြောင့်မလို့ကျမ US State Department ကနေပြီးတော့ကျမနဲ့ပူးပေါင်းဆောင်ရွက်ရင်းနဲ့ကျမကိုသူတို့သိရှိလာအဖြစ်ပါတယ်ရှင်။သိရှိလာပြီးတော့ဒီ SME ဒီ American မှာရှိတဲ့ SME ရေလုပ်ငန်းတွေကိုလေ့လာဖို့အတွက်ကိုကျမတို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ကျမတို့ group က၄ဦးဖြစ်ပါတယ်။အဲ့လေဦးမှာကျမ government body ကနေဖြစ်ပြီးတော့ channel 3ကလုပ်ငန်းရှင်ဖြစ်တယ်။နောက်လုပ်ငန်းရှင်တွေအပြင်ကိုအဲ community leader ဖြစ်လဲဆောင်ရွက်နေတဲ့လူငယ်တွေဖြစ်ပါတယ်ရှင်အဲ့ဒီခါကျတော့ကျမတို့အချင်းချင်းထဲမှာကိုပဲသွားလာရင်းနဲ့အဲအမြင်ချင်းဖလဲနိုင်တာတွေဆွေးနွေးနိုင်တာတွေဖြစ်အောင်သူတို့စီစဉ်ထားပါတယ
်အသေးစိတ်အစီအစဉ်တွေကရောဗျကျွန်တော်တို့သိလို့ရနိုင်မလား
သူတို့အစီအစဉ်တွေကတော့အများကြီးပါပဲရှင်အဲ့ဒီအများကြီးတွေမှာလည်းမှအဲကျမတို့ပထမဆုံးရောက်ချင်းဆိုရင် federalism နေနဲ့ပေါ့နော် ဘယ်လိုမျိုးဆောင်ရွက်နေလဲဆိုတော့ဆနစ်အကြောင်းကိုအခြေတွင်ကျမတို့ရှင်းပြရတယ်။ပြီးရဲ့အခါမှာဒုတိယမြောက်နေ့ဆိုရင်ကျမတို့ဂျော့ရှ်ဝါရှင်တန်ယူနီဗာစီတီကနေပြီးတော့အင်တာပရီနော်ရီအတွက်ကိုဘယ်လိုမျိုးလုပ်ပေးရမလဲဆိုတဲ့ဥစားတွေကိုကျမတို့ကိုပရော်ဖက်ဆာကနေပြီးတော့ ပြန်ပြီးတော့ပါပိုင်ပရက်ဇန်တေးရှင်းနဲ့ရှင်းပြရဲသူတို့နိုင်ငံဆိုရင်လေဒီတိုင်းမှာဟိုပြည်နယ်နဲ့တိုင်းဒေသတွေနဲ့အဲကက်ဘိနက်မမ်ဘာဝင်ကြီးတွေနဲ့ဝန်ကြီးဌာနတွေနဲ့ပေါ့နော်ချိတ်ဆက်ပြီးဘယ်လိုဆောင်ရွက်လဲဆိုတော့ကျမတို့ကအခုမှစလုပ်နေတဲ့အချိန်မှာသူတို့ကလည်းဖက်ဒရယ်နက်စတိတ်နဲ့ဘယ်လိုချိတ်ဆက်ပြီးတော့ SME ဖွံ့ဖြိုးရေးတွေကိုဆောင်ရွက်ပေးနေတယ်လဲ င်းဆိုတာတွေကိုခန္ဓာအတိအသင့်နဲ့ကျမတို့ကိုသူတို့ကဟိုလက်တွေလည်းပြရတယ် theoretical လည်းရှင်းပြရတယ်ပေါ့နော်သူတို့လက်တွေလှုပ်ဆောင်နေတဲ့ government ကဘယ်လိုလုပ်ပေးတယ် state level တွေနဲ့ဘယ်လိုချိတ်ပြီးလုပ်ပေးတယ်ပြီးတဲ့အခါမှာအဲ SME ကိုယ်တိုင်ကဘယ်လို participation လုပ်တယ်ပေါ့နော
်သူတို့ပို့ချပေးတဲ့တင်တန်းပဲဆိုကြပါစို့နော်တင်တန်းကအလုံးတော့ကတော့တပုံဆန်နေပဲပေါ့နော်ဟိုအစိုးရဘက်ကလာတဲ့လူမျိုးလို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းခွင်ဘက်ကလာတဲ့လူမျိုးလို့ဆိုတိကျခွဲထားတာမရှိပါဘူ
းမရှိပါဘူးရှင်ကျမတို့အုပ်စုထဲမှာလည်းဒီ group member တွေက၄ဦးဖြစ်ပါတယ်ဒီ၄ဦးမှာလည်းတယောက်တနည်းအားဖြင့်နေလာပြီးတော့ဟိုအမြင်ချင်းမတူတာတွေကိုဟိုကိုယ့်အမြင်နဲ့ကိုယ်ဆွေးနွေးတင်ပြလို့ရအောင်သူတို့ဘက်ကတင်ပြရတာတွေကလည်းဒီတိုင်းမှာပဲသူတို့ဘက်ကလည်း government body ဖြစ်တဲ့ဥမာDepartment of the Treasury လို့နောက်တစ်ခါprivate sector ဆိုရင် US Chamber of Commerce လိုမျိုးစသဖြင့်အစိုးရဘိုင်းကောဒီပြည့်ရဲ့အခါမှာပုဂ္ဂလိကဘိုင်းကောကဏ္ဍအသီးသီးနဲ့ကျမတို့ကိုရှင်းပြပါတယ
်သူတို့ပြောပြတဲ့အကြောင်းအရာတွေအပေါ်မှာရောဘယ်လိုသဘောရသလဲကဆိုလိုချင်တာကတော့မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မလား
ကျမတို့အရင်မဲကြိုက်ပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့ government အနေနဲ့SME လေး small business လို့သူတို့ကပြောရပေါ့နော်သူတို့က small business လေး start up လေးကိုစပြီးတော့သူတို့ကကိုပြီးတော့ဖေးကူပေးတယ်ဘယ်လိုစနစ်နဲ့လုပ်ပေးနေတယ်လဲ federal state နဲ့ဘယ်လိုချိတ်ပေးနေတယ်လဲကျမ policy maker တယောက်အနေနဲ့လေ့လာရသလိုပါဝင်လာတဲ့ကျမတို့ business person တွေဖြစ်တဲ့ဟိုအမျိုးသမီး business owner လဲပါတယ် farmers လဲပါတယ်ကျမအုပ်စုထဲမှာသူတို့ကိုလည်းဒီမှာရှိနေတဲ့US မှာရှိနေတဲ့ SME ကကိုအားကိုကိုပြီးတော့ဘယ်လိုမျိုး innovate လုပ်ကားလဲစသဖြင့်အကုန်လုံးကိုသူတို့ကမခွဲခြားပါဘူးရှင် government မဟုတ်လို့ဒါကတော့ private မဟုတ်လို့ဆိုပြီးတော့မခွဲထားပဲနဲ့သူတို့ကသူတို့လက်တွေ့လုပ်နေတာမျိုးခြားပြပါတယ်အဲ့ခြားပြတဲ့ပုံမှာကျမတို့ကပြန်လည်ပြီးအချင်းချင်းဆွေးနွေးရကိုယ်နိုင်ငံမှာဘယ်လိုမျိုးပြန်ပြီးတော့ adapt လုပ်လို့ရမလဲဆိုတာတွေကိုသင်ယူလေ့လာလို့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ Washington DC မှာဒီဟို George Washington လို့ကျောင်းမျိုးကြီးတင်မှာ
ဟုတ်ကဲ့
ဟို professor တွေကတင်ပြတာတော့ဟုတ်ပါပြီပေါ့နော
်ဟုတ်ကဲ့
အဲ Iowa ကိုခွာတဲ့အကြောင်းရင်းကောင်ဘာများပါလဲပဲသူကတကယ်စပြိုးရေးနယ်မြေဆိုတော့အမေရိကမှာတော့အရေးပေါ်အဖြစ်နားလည်ထားကြတယ်ပေါ့နော်သူမှထူးခြားချက်ပါရှိလို့များပါလဲ
Iowa မှာ entrepreneur development center ဆိုတာရှိပါတယ်အဲ center မှာသူတို့ဘယ်လိုမျိုးလုပ်ပေးနေသလဲအရင်စိတ်ဝင်စားကြကောင်းပါရဲ့ရှင်သူတို့ကဟိုအကျိုးမြတ်မယူတဲ့အဖွဲ့အစည်းဖွဲ့စည်းထားပါတယ်ဒီအဖွဲ့ကပေါ့နော် entrepreneur development center ဆိုရင်ဒီနေ့မနေ့ပိုင်းမှာလေ့လာခဲ့ရတယ်အဲ့ဒီမှာventure capital နဲ့ဘယ်လိုမျိုးလုပ်ပေးရဲနောက်တစ်ခါ SME တို့ marketing strategy ဘယ်လိုဆောက်ပေးရဲစသဖြင့်ပေါ့နော်သူတို့ကဏ္ဍအပေါင်းစုံကိုတတိကျကျလေးကိုရှင်းပြပါတယ်သူတို့လုပ်ပေးနေရတယ်ဒါတွေကိုကြည်ချင်းအပြင်ကျမတို့နိုင်ငံမှာလည်းကျမတို့ကပြန်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်တွေစုစည်းမယ်အဲကျမဆို engineer တယောက်ပါဒါကြောင့်မလို့ဒီ SME တွေကို service provider အနေနဲ့ policy maker အနေနဲ့ပြုလုပ်ပေးတဲ့နေရာမှာတခြားသောစီးပွားရေးပညာရှင်တွေလိုအပ်မယ်ဆိုတော့ဒီနေ့နားလည်လာပါတယ်အဲဟာဆိုလို့ရှိရင်ဥမာ site ပြောရေးဆို con ပေါ့နော် con ဖိုက်ပြီးတော့အဲ့ဒီ con ရဲ့ဘေးထွက် product တွေကိုဒါအစ value added လုပ်ပြီးမှဟိုပြန်ပြီးတော့ရောင်းချတယ်ပေါ့နော်ကျမတို့နိုင်ငံမှာဆိုလို့ရှိရင် raw တွေကိုရောင်းတာများပါတယ်ပါလာတဲ့ business SME တွေကိုယ်တိုင်ကိုကပဲကိုယ့်ဟာကိုပဲ innovative လုပ်ပြီးစဉ်းစားရမယ်ကိုယ့်ရဲ့ product ကို raw ဖြစ်မရောင်းရဘူးvalue added လုပ်ပြီးမှရောင်းရမယ်ဆိုတာတွေသူတို့မှအတွေးအမြင်ညလာစေပါတယ်ရှင်ကျမကိုယ်တိုင်လည်း SME တွေကို service provider လုပ်ပေးနေတဲ့အတွက်ကြောင့်မလို့ပြန်ရောက်လို့ရှင်ကျမ SME တွေကိုဒီ value added လုပ်ပြီးမှရောင်းချနိုင်ရမယ်ဆိုတဲ့အကြောင်းတွေကိုပြန်လည်ပြီး sharing လုပ်ပါပါရှင
်ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါအစားအသောက်အလေအလွင့်ပြဿနာတွေကိုရှင်းနိုင်မှုအတွက်နိုင်ငံတော်တော်များများမှာ mobile application တွေဖန်တီးပြီးတော့ဖြေရှင်းလာကြပါတယ် ပြည်တိုင်းပြင်သစ်ဂျာမနီဒိမတ်အပါအဝင်ဥရောပနိုင်ငံ၆ခုမှာအသုံးများနေတဲ့ဒူးဂုတ်တူကိုဆိုတဲ့အက်အပါအဝင်အစားအသောက်အလေအလွင့်ပြဿနာတွေကိုကူညီဖြေရှင်းပေးနေတဲ့မိုဘိုင်းအက်ပ်တွေအကြောင်းကိုတော့မဆူမျက်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်။
စားတောက်ဆိုင်တွေ၊ကုံစုံဆိုင်တွေနဲ့တခြားအစားအသောက်ရောင်းတဲ့ဆိုင်တွေမှာမေးစင်ကြုံတွေ့နေရတဲ့ပြဿနာကြီးတစ်ခုကတော့အစားအသောက်အလေအလွင့်တွေဖြစ်ပါတယ်။မကုံလို့လွှင့်ပြရတာတွေ၊တတ်မှတ်ချိန်ကျော်လို့ဘေးဖြစ်မှာဆိုတဲ့အတွက်လွှင့်ပြရတာတွေကစီးပွားရေးကိုထိခိုက်ရတယ်လို့အမှိုက်တွေဖြစ်ကုန်တဲ့အတွက်သဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေပါတယ်။ဒါကြောင့်
အစားအသောက်အလေအလွင့်နည်းပါးစီဖို့မိုဘိုင်းအက်ပလီကေးရှင်းတွေကိုဖန်တီးအသုံးပြုလာကြပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံတွေကစားတောက်ဆိုင်တွေမှာသုံးနိုင်အောင်ဖန်တီးထားတဲ့ Mint Scratch ဆိုတဲ့အက်ပလီကေးရှင်းကကိုယ်ဆိုင်မှာဘယ်လိုပစ္စည်းတွေကလေလွင့်နေတယ်လဲပိုလို့လွှင့်ပြနေရတယ်လဲဆိုတာကိုတွက်ချက်ပေးတဲ့ app ဖြစ်ပါတယ်။ဆိုင်မှာသုံးတဲ့ကုန်စည်ကုန်ကြောက်စည်ရင်းနဲ့ဘယ်လောက်လွှင့်ပြနေရတယ်လဲဆိုတာတွေကို app ထဲမှာထည့်ပေးထားရင် အလေအလွင့်နည်းအောင်တွက်ပြီးတော့တစ်ပတ်တစ်ခါစည်ရင်းလုပ်ပေးတာမို့ကုန်စည်ကုန်ကြောက်တွေကိုလိုသလောက်ပဲဝယ်ရအောင်အထောက်အကူဖြစ်ပါတယ်။တစ်ခါ 11th hour ဆိုတဲ့ application ကတော့စင်ကာပူကစားတောက်ဆိုင်တန်းတွေမှာစိုင်ဖွင့်ထားတဲ့တန်ဂျွန်ယွမ်ဆိုသူထွင်ထားတာပါ။စားတောက်ဆိုင်တွေစားတောက်ဆိုင်တန်းတွေမှာစိုင်ပိတ်ခံပြီးဘလို့အစားအသောက်တွေကိုလျှော့ဈေးနဲ့ရောင်းနေတယ်လဲဆိုတာကို 11th hour app ကအသိပေးနိုင်ပါတယ်။ဒီ app လိုပဲစားတောက်ဆိုင်တွေ၊ကော်ဖီဆိုင်တွေ၊မုန့်ဆိုင်တွေမှာလေလွင့်တော့မယ့်အစားအစာတွေကိုလျှော့ဈေးနဲ့ဝယ်ဆမ်းထိုင်အောင်အသိပေးတဲ့
Too Good To Go ဆိုတဲ့ app ကလည်း2015မှာစထွက်ပြီးလေကဒေါင်းလုဒ်လုပ်ပြီးတော့သုံးနေတဲ့သူတန်းကျော်နေပါပြီ။ဗြိတိန်အခြေစိုက်ကုမ္ပဏီကထွင်ထားတဲ့ app ရဲ့စံပုတ်ကဈေးကEat Well Save Money Save the Planet ဖြစ်ပါတယ်။ငွေကုန်ကြေးကြမများစေပဲအစားကောင်းကောင်းစားမယ်၊ကဘာကြီးကိုစောင့်ရှောက်မယ်လို့အထိပ္ပာယ်ရမှာပါ။
Android စနစ် 3 ရော iOS စနစ် 3 smartphone တွေမှာပါသုံးနိုင်တဲ့ဒီ application ကတော့ Britain, ပြင်သစ် Germany, Denmark အပါအဝင်ဥရောပနိုင်ငံ 6 ခုမှာအသုံးများနေတဲ့ app တစ်ခုဖြစ်ပါတယ်။
I was in a buffet restaurant and I saw all the food that was left in the evening and I asked the waiter what do you do with all this great food and I found out it's just thrown away.
သူကတော့ Germany နိုင်ငံက Too Good To Go ကုမ္ပဏီရဲ့ လုပ်ငန်းအကောင့်ထယ်ဖော်ရေးအရာရှိချုပ် Thomas Bjørn Momsen ဖြစ်ပါတယ်။အဝါစားဆိုင်တစ်ခုမှာညနေပိုင်းလောက်ပိုးနေတဲ့အစားအစာတွေကိုတွေ့တော့ဒါတွေဘာလို့ဖြစ်တယ်လဲလို့စပွဲတော့ကိုသူမေးကြည့်ပါတယ်တဲ့။အကောင့်ကြီးရှိနေသေးတဲ့အစားအသောက်တွေကိုလွှင့်ပြတယ်ဆိုတာသူသိရတော့တော်တော်လေးကိုနှမျောသွားပါတယ်။ဒါနဲ့တခြားဆိုင်တွေမှာရောဘယ်လိုလုပ်တယ်လဲဆိုတာလိုက်ပြီးတော့စုံစမ်းတော့ဆိုင်တော်တော်များများမှလည်းဒီလိုပဲလွှင့်ပြနေကြတယ်ဆိုတာကိုသူသိရတယ်တ
တာပါအခုတော့စားတောက်ဆိုင်တွေကော်ဖီဆိုင်တွေမုန့်ဆိုင်တွေမပိတ်ခင်မှာဝယ်သူတွေချော်ဈေးနဲ့ဝယ်နိုင်အောင်လို့ Too Good To Go app ကချိတ်ဆက်ပေးထားပါပြီဂျာမနီမှာ2016အစောပိုင်းကစလို့တုံးနေကြတဲ့ application ရဲ့ကျေးဇူးကြောင့်ဆိုင်တွေအနေနဲ့အစားအစာတွေကိုအလဟတ်တလွှင့်ပြင်စရာမလိုတော့သလိုဝယ်သူတွေဘက်ကလည်းဈေးတက်တက်တာနဲ့ဝယ်စားနိုင်ကြပါတယ် Too Good To Go app ကဘယ်ဆိုင်တွေမှာချော်ဈေးနဲ့ရောင်းနေပြီလဲဘယ်နှပွဲစာကြံသေးသလဲဘယ်အချိန်မှာဘယ်ဈေးနဲ့သွားဝယ်လို့ရသလဲဆိုတာတွေကိုပြောပြနိုင်ပါတယ်သွားဝယ်တဲ့အခါမှာလည်းဝယ်သူကဆိုင်ကိုတိုက်ရိုက်ငွေပေးချေစရာမလိုပဲ application ကနေတဆင့်ငွေဖြတ်တာကဒီ app အောင်မြင်နေတဲ့အချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်ဒီ application ကတဆင့်ဝယ်စားမယ်ဆိုရင်တပွဲကို2 euro ကနေ4 euro ကျားလောက်ပဲပေးရပါမယ်ဝယ်ဆောင်ကအဖြစ် Too Good To Go app က1 euro ယူပြီးတော့ကျန်တာကတော့စားတောက်ဆိုင်တွေကရပါတယ်စားတောက်ဆိုင်တွေဘက်ကလည်းအမိုက်ဖြစ်သွားမယ်အစားဝင်ငွေရတဲ့အတွက်သဘောကျကြပါတယ်
Fans von wegschmeißen sind wir überhaupt nicht gerade zum Wochenende hin bleiben natürlich items übrig
ဘာလို့မျိုးကော်ဖီဆိုင်တစ်ခုကမန်နေဂျာ Paul Project ဖြစ်ပါတယ်စားလို့ရနေသေးတဲ့အစားတွေကိုလွှင့်ပြရတာကိုသူကလည်းမကြိုက်ဘူးလို့ပြောနေတာပါဖိတ်ထဲထည့်ပေးလို့ရတဲ့အစားအစာမျိုးဆိုရင်တော့ပိုနေလို့ဆိုင်ရှိမှထားလိုက်လို့ရှိရင်တနားရအတွင်းမှာကိုစားချင်သူတွေကလာယူသွားကြလို့ဝမ်းသာရပါတယ်တဲ့ဒါပေမဲ့အပြင်မှာဒီတိုင်းထားပေးလို့မရတဲ့အစာမျိုးတွေကြတော့အမိုက်ပုံးနေပဲထည့်လိုက်ရတဲ့အတွက်အလေအလွတ်ဖြစ်သွားပါတယ်အခု Too Good To Go app နဲ့ကြတော့တိတ်ကိုကောင်းပါတယ်တဲ့ဝယ်စားသူတွေဘက်ကလည်းဈေးသက်သက်သာသာနဲ့ကောင်းကောင်းစားလို့ရသွားတယ်လို့သူကပြောပြနေတာပါ Too Good To Go app ကိုတုံးနေတဲ့ဘာလင်မြို့သူ Charlotte Boffin ကလည်းသဘောကျတဲ့သူတွေထဲမှာပါပါတယ
်။ Also finde ich eine sehr gute Sache. Natürlich wenn einfach schlechtes oder blödes Essen wegzuwerfen.
အစားအသောက်တွေကိုနှိမ့်ပြတာအတိတ်ပဲကိုမရှိတဲ့အတွက်အခုလိုလုပ်ပေးထားတာကတိတ်ကိုကောင်းပါတယ်တဲ့။ဈေးလဲပေါ်တော့သူ့လိုចောင်းသူចောင်းသားတဲ့အတွက်အစားကောင်းကောင်းကိုငွေသိမ့်မကုန်ပဲဝယ်စားနိုင်တယ်လို့ပြောသွားတာပါ။တခုပဲရှိတာကသူနေတဲ့နေရာနာကစားတောက်ဆိုင်တွေမှာတော့ Too Good To Go app ကိုတိတ်မသုံးကြသေးတဲ့အတွက်သုံးလာကြဖို့မျှော်လင့်ပါတယ်တဲ့။ဒါပေမဲ့ပြီးခဲ့တဲ့လတွေအတွင်းမှာကိုဒီ app သုံးတဲ့စားတောက်ဆိုင်အသစ်တွေအများကြီးတွေ့လာရတယ်လို့သူကပြောသွားတာပါ။ Too Good To Go application ကလောလောဆယ်ဥရောပနိုင်ငံတွေမှာပဲသုံးလို့ရပါသေးတယ်။ဒါကြောင့် America အထိချဲ့ထွေနိုင်ဖို့လည်းကြိုးစားနေကြပါပြီ။ဒီ app ကဆိုင်တွေရဲ့စီးပွားရေးကိုအထောက်အကူဖြစ်စေတယ်၊သုံးတဲ့သူတွေအတွက်အကျိုးများစေတဲ့အပြင်ကမ္ဘာကြီးမှာအမှိုက်ရောနှဲစေတဲ့အတွက်ဗက်ပေါင်းစုံကအကျိုးရှိစေတယ်လို့ app ကိုတီထွင်သူတွေကပြောပါတယ်။Netherlands နိုင်ငံမှာတော့အစားအသောက်အမှိုက်တွေနည်းစေမဲ့ No Food Wasted ဆိုတဲ့ application ရှိပါတယ်။ Supermarket တွေမှာနောက်ဆုံးရောင်းဖို့သတ်မှတ်ရနာကန်နေလို့ဈေးချတော့မဲ့ပစ္စည်းတွေကိုစရင်လုပ်ပေးတဲ့ app ဖြစ်ပါတယ်။ဈေးဝယ်သူတွေအနေနဲ့ကိုယ်ဝယ်စရာရှိတဲ့ပစ္စည်းစရင်ကို No Food Wasted application နဲ့ကိုထည့်ထားလိုက်ရင်အဲ့ဒီစရင်တွေကဈေးချနေတဲ့ပစ္စည်းတွေကိုအသိပေးမှာပါ။ဒီ app ကိုသုံးနေတဲ့ Supermarket အနေနဲ့အစားအသောက်အလေအလွတ်25ရာခိုင်နှုန်းလောက်နှဲသွားတာတွေ့ရတယ်လို့ App developer ကပြောပါတယ်။ကမ္ဘာပေါ်မှာစားသုံးဖို့ထုတ်လုပ်ချက်ပြုတ်တဲ့အစားအသောက်တွေကသုံးပုံတစ်ပုံလောက်ကနှစ်ဆင့်အမှိုက်ဖြစ်နေတယ်လို့ကုလသမဂ္ဂရဲ့အစားအစာနဲ့လျှာစိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်။တန်ချိန်နဲ့ဆိုရင်တော့တန်ချိန်ပေါင်းတန်1300လောက်ဖြစ်ပါတယ်။ American နဲ့ဥရောပနိုင်ငံတွေမှာအမှိုက်ဖြစ်သွားတဲ့အစားအသောက်၄ပုံတစ်ပုံလောက်နဲ့တင်ကမ္ဘာတဝန်းကအစားအသောက်ဆင်းရဲတဲ့ပြဿနာကိုလျော့နှဲသွားအောင်လုပ်နိုင်တယ်လို့သဘာဝပတ်ဝန်းကျင်ထင်တယ်ရေးဆောင်ရွက်နေသူတွေကလည်းထောက်ပြပါတယ်။တွင်ပြစ်လိုက်တဲ့အစားအစာတွေပုတ်တိုးသွားလို့ထွက်လာတဲ့မီသိန်းဓာတ်ငွေဟာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထက်ကိုလေထုညဉ့်ဉန်းစေတဲ့ဖန်လုံအိမ်ဓာတ်ငွေဖြစ်တာမို့ဒီပြဿနာကိုနည်းပညာနဲ့တစ်ဖက်တစ်လမ်းကဖြေရှင်းလာကြတာဖြစ်ပါရဲ့ရှင
်။မဆုမြတ်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်။ဆက်ပြီးတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မရေးသန္တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ပျော်ရွှင်တာယာတဲ့မိသားစုဘဝထူထောင်နိုင်ရေးအတွက်ကြိုးပမ်းလှုံ့ဆော်တဲ့ Hillary Clinton ပြီးတော့လင်မယားကွဲပြီးတော့နောက်ပိုင်းပထမဦးဆုံးအကြိမ်ရင်ဖွင့်လာတဲ့ Brad Pitt ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူထူထွားတာတွေကိုပြောပြပေးသွားမှာပါအမေရိကန်ပြည်အောင်စုမှကျင်းပတဲ့တာယာလှပမိသားစုဘဝနှစ်ရာပြည့်အခမ်းအနားကိုနယ်ပယ်ကျော်အနုပညာရှင်တွေတက်ရောက်ပြီးအမေရိကန်သမ္မတကတော်ဟောင်းဟီလရီကလင်တန်ကိုထောက်ခံမှုလာပြခဲ့ကြပါတယ်။အဲ့ဒီအခမ်းအနားမှာမစ္စစ်ကလင်တန်ကကမ္ဘာတစ်ဝှမ်းကအမျိုးသမီးနဲ့မိန်းကလေးငယ်လေးတွေရဲ့အရေးအတွက်ဆက်ပြီးတော့လှုပ်ရှားကြဖို့နောက်ပြီးတော့မိဖွားမှုကိုဝင်ဆောင်မိခင်နဲ့ကလေးစောင့်ရှောက်မှုတို့အတွက်အားလုံးပါဝင်လှုပ်ဆောင်ဖို့တိုက်တွန်းသွားပါတယ်
။The rights and progress we have fought so hard for over the last century. I mean, could you believe those photos of men around that conference table deciding how to strip away coverage for pregnancy and maternity care?
ဝါရှင်တန်မြို့တော်မှာရှိတဲ့နိုင်ငံရေးသမားတွေအားလုံးဟာကျမတို့စူးစမ်းတိုက်ယူထားတဲ့အခွင့်အရေးတွေတိုးတက်မှုနောက်ပြန်ပို့ဖို့အတွက်မျိုးမျိုးစုံနဲ့လှုပ်ဆောင်နေကြတယ်။ကိုယ်ဝန်ဆောင်မိဖွားမှုနဲ့မိခင်နဲ့ကလေးစောင့်ရှောက်ရေးအစိုးရရဲ့ထောက်ပံ့မှုတွေကိုဖယ်ရှားပစ်ဖို့ကျမတို့အခုပြောနေတဲ့အချိန်မှာကိုဒီအမျိုးသားတွေစုဝေးကြံဆောင်နေကြတာရုံးစရာတော့မရှိပါဘူးလို့ Mrs. Clinton ကအမေရိကန်လက်ရှိအစိုးရအဖွဲ့ကိုညွှန်ညွှန်ပြောသွားခဲ့ပါတယ်။ဒါဟာ Republican နိုင်ငံရေးသမားတွေကိုဝေဖန်တာဖြစ်ပြီးတော့ Republican တွေကလူတို့အတွက်အစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုရက်ဆိုင်မှုလှုပ်ဆောင်နေတာဖြစ်ပြီးတော့အဲ့လိုသာဖြစ်သွားမယ်ဆိုရင်တော့ American ပြည်အောင်စုမှနိုင်ငံသားလူကြီး24တန်းကျန်းမာရေးစောင့်ရှောက်မှုမရတော့ဘဲနဲ့တပြိုင်တည်းထဲမှာလည်းမိသားစုကျန်းမာရေးအစီအစဉ်တွေလည်းဖျက်ထောက်ခံရမှာဖြစ်ပါတယ်။သူရဲ့ Resist ခုခံမှာ Insist တိုက်တွန်းမှာ Resist ကြံကြံခံပါ Analyst ပူပေါင်းပါဝင်ပါဆိုတဲ့အပေးတိုက်တွန်းတဲ့အဆောင်ဘုတ်ကိုအများကိုပြောသွားခဲ့ပါတယ်ရှင်။မင်းသမီး Angelina Jolie နဲ့ကွဲခွာသွားတဲ့ Mina Brebic ကသူတို့နှစ်ဦးကွဲခွာပြီးတော့မှပထမဆုံးအကြိမ်ဖြစ်နေရှင်းဖွင့်သွားခဲ့ပါတယ်။သူအရက်တွေအတော်လေးတောက်ဖြစ် စေကြောက်ရှုပ်ပြခဲ့ကြောင်းသူများ၏ပုံမှန်လည်းတန်ရောစဉ်ခင်းခင်းနဲ့နေပြခဲ့ကြောင်း GQ Star အမျိုးသားမဂ္ဂဇင်းနဲ့တွေ့ဆုံခဲ့မှာပြောသွားခဲ့ပါတယ်။အခုတော့အရက်လည်းဖြတ်လိုက်ပါပြီ။စိတ်ဖြစ်ခြင်းမှုရော့ပါအောင်အကြံပေးကုသမှုခံယူနေပါတယ်လို့ဆိုပါတယ်။ပြီးတော့သူနဲ့ Angelina Jolie ကသူတို့ရဲ့အိမ်ဆောင်ရေးပြဿနာကိုပြပြလေးလေးဖြေရှင်းနိုင်ဖို့ကြိုးစားနေကြပြီလို့လည်းပြောပါတယ်။သူတို့ဇနီးမောင်နဲ့ကွဲကွာကြမယ်လို့2016စက်တင်ဘာလက Angelina Jolie ကကြေညာလိုက်လို့ဒီသတင်းကြောင့်အနုပညာလောကမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။ဘရာဂျီလီနာလိုလူသိများတဲ့သူတို့နှစ်ဦးဟာနှစ်ပေါင်းများစွာအတူပေါင်းတင်နေထိုင်ခဲ့ပေမဲ့2014မှာမှတရားဝင်လက်မှတ်ထိုးလက်ထပ်ခဲ့တာဖြစ်ပါတယ်။မွေးစားထားရောကိုယ်တိုင်မွေးတာရောအပါအဝင်သားသမီး6ဦးရှိပြီးတော့သူတို့ကွဲကွာသွားပြီးတဲ့နောက်မှာတော့ကလေးတွေကိုသူပိုင်ကိုပိုင်အတော်ပြဿနာဖြစ်ခဲ့ကြတာပါ။ဘရာဂျီရဲ့အခုနောက်ဆုံးထွက်တဲ့ War Machine ဆိုတဲ့ရုပ်ရှင်ကတော့အာဖဂန်နစ္စတန်နိုင်ငံမှာတိုက်နေတဲ့ American စစ်ပွဲကိုတရော်တဲ့ရှုထောင့်ကနေရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပြီးတော့မေလ26ရက်နေ့မှာစတင်ပြီးတော့ရုံတင်ပြသပါမယ်ရှင်ဒီသတင်းရောင်းတင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော
်မရေးသန္တာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီသတင်းပတ်ပါတော့ကြပြဆရာမောင်ပြည့်မင်းရဲ့ယုံကြည်ရာကိုနားဆင်ကြရအောင်ပါမမိုးဖြူအစီအစဉ်တင်ဆက်ထားပါတယ
်ကြပြကတော်တော်ကိုလူသိလူချိန်နေတဲ့အခြေအနေမှာရှိတယ်လူချိန်နေတယ်ဆိုတာကတော့ဘယ်လိုလဲဆိုတော့သူတွေဖတ်တယ်ဒါပေမဲ့အရင်စိတ်ဝင်စားဖတ်ကြတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့ဒီမှာကအဲ့ဒီကဗျာကရှေ့တန်းတနေရာရောက်ဖို့ကိုကျွန်တော်တို့မှာအကူအညီလိုတယ်ဗျအကူအညီလေဆိုတော့ကျွန်တော်တို့အစိုးရရဲ့အကူအညီလဲဆိုပါတယ်ကြည့်သူကြာစေကတိတိတူတူလေကြောင်ပေါဖတ်ဖို့လိုတယ်လေအခုညီလေးလိုပါလေကြာစရာတော်တော်ခက်တယ်ဗျာသူကဘယ်လိုလဲဆိုတော့ဟိုလူတွေတိတ်ဆိတ်ပုံဝင်စားတဲ့အပိုင်းကျင့်နေတဲ့အခါကျတော့ကြာကိုလူပိုဆိတ်ဝင်စားအောင်လူပိုပြီးတော့ဟိုဖတ်စေချင်လာအောင်သူကကြာစင်တန်းမြင့်မှာမြင့်လာမှာဖြစ်မယ်လေအခုဆိုရင်ကျွန်တော်တို့နိုင်ငံမှာကြပြာကခေပေါ်ကြပြာပေါ့နော်ကြပြာဆိုတာအမျိုးမျိုးရှိတယ်အစင်နာကြပြာရှိတယ်ဒီလိုဆိုကြပြာရှိတယ်အခုခေပေါ်ကြပြာပေါ့ခေပေါ်ကြပြာကကျွန်တော်တို့ကဟိုအစိုးရရာကလုံးလုံးစေဒီအစိုးရအဆက်ဆက်ကကိုအပြစ်မှမပြုတ်ခဲ့ဘူးဗျာအစိုးရအဆက်ဆက်ကအပြစ်မှမပြုတ်ခဲ့တဲ့အခါကျတော့ကျွန်တော်တို့ကကြပြာကိုကိုစိတ်ချင်ထားသလောက်ကိုယ်စိတ်ချေရှိသလောက်ကိုခွေပြီးမပြောရင်ဟိုဟိုချမပြနိုင်ဘူးဖြစ်နေတယ်အမှန်ကဘယ်အမှုပြညာရဖြစ်ဖြစ်အဲ့တဆိုင်ရာအစိုးရကအားပေးကူညီမှအဲ့ဒီအမှုပြညာရကပုံလို့စီစဉ်မှာဟိုအခုဆိုကျွန်တော်တို့ခက်ပေါ်ကြပြဆိုတာကအမျိုးသားစာပေစုထဲမှာတော့မပါဟုတ်ဖြစ်နေတယ်ဗျခက်ပေါ်ကအဲ့တော့အဲ့မဲ့တကယ်ကျတော့ mainstream အနေနဲ့မဂ္ဂဇင်းတွေရောကြပြစာအုပ်တွေရောဟိုအမျိုးမျိုးကြည့်လိုက်တဲ့အခါမှာအများဆုံးပါနေတာကအခက်ပေါ်ကြပြတွေလေအဲ့ဒီခက်ပေါ်ကြပြတွေကိုအစိုးရကအစိုးရအရေးအစိုးရအဆက်ဆက်ကပေါ့နော်အတိအမှန်မပြုတ်ခဲ့ဘူးဗျအဲ့လိုအတိအမှန်မပြုတ်ခဲ့တဲ့အတွက်ကျွန်တော်တို့ကဒီလိုလေးသိစိတ်ဝင်စားလာပါမပေါ့လေဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ကကြပြအောင်စရေးကလေးကဘသူအတိအမှန်ပြုခံပါသေးဆိုတဲ့စိတ်ငြိရတာမဟုတ်ဘူးဗျကိုယ့်ကိုယ်ကဗျာအေးမယ်ဆိုတဲ့စိတ်ငြိရတာပါအဲ့တော့အတိအမှန်ပြုတာမပြုတာတပိုင်းဟိုကိုယ့်ကိုယ်ကဗျာအေးနေတာတပိုင်းပေါ့လေဒါပေမဲ့အခုခေတ်ပေါ်ကဗျာကိုဟို
အခုပြောင်းလာတဲ့အစိုးရဘက်ကလည်းစိတ်ဝင်စားလာတယ်။ဟိုလူတွေကလည်းခါတိုင်းနဲ့ပို့ပြီးတော့စိတ်ဝင်စားလာတယ်ဆိုတဲ့အခြေအနေဆိုတော့ကျွန်တော်တို့ကဒီဟာကိုဟိုအစိုးရလေးနဲ့အခုအသေးမကလေးပြုပေးနေတယ်ဗျာ။မလဲဆိုတော့ဟိုအမျိုးသားစာပေစီပေးတဲ့ကမှထည့်ပေးတာမျိုးလေးခေတ်ပေါ်ကဗျာဟိုအသေးမပြုပြီးတော့စာပေစုလေးခုတက်တက်မှမပေးတာမျိုးလေးဆိုတော့ပို့ပြီးတော့အင်တာနက်ရှင်နယ်ကသိလာလိမ့်မယ်လို့ကျွန်တော်အောက်မေးပါတယ်။အဲတော့အဲ့ဒီဟာကိုဟိုနားအောင်လေဒူတွေလည်းအကုန်သိအောင်ကျွန်တော်ပြောပြရစီခေတ်ပေါ်ကဗျာအခုကမြန်မာစာပေလောကမှာ mainstream ဖြစ်နေပါပြီ။အဲ့တော့ခေတ်ပေါ်ကဗျာဟိုအတိအမှပြုတ်ဖို့တက်ဆိုင်ရာအစိုးရများကဟိုကဗျာဖတ်တဲ့လူတွေကိုအားလုံးကိုကျွန်တော်တောင်းပန်နေပါတယ်
။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငိမ့်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ်။ Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘလို့ခွဲခြားနိုင်မလဲ။လူလူကြားမှာသတင်းမှန်ရအောင်ဘလို့လုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။မနက်ဖြန်အင်္ဂါနေ့ညတရက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရသေးရှင်။မနက်ဖြန်အင်္ဂါမနက်ခင်းထုံးလင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့ 50 တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။တနင်္လာညကျန်းအတွက်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်တာဝန်ရှိပုဂ္ဂိုလ်တော်ဆန်းစုကြည်ကို Freedom of the Cities ကုလူဆောင်စုချင်းမင်းနဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒပြတွေလုပ်ခဲ့ကြတယ်လို့တစ်ဖက်မှာလည်းဒေါ်စုကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။လန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီကဒီကနေ့မွန်လယ်ပိုင်းမှာချင်းမင်းနဲ့ Freedom of the City ကုလူဆောင်စုကိုလန်ဒန်ဂေးဟောခန်းမမှာပေးအပ်ခဲ့တာပါ။ American ကာကွယ်ရေးဝန်ကြီး James Mattis ကစီးရီးယားနိုင်ငံမှာပြစ်ခတ်ရစေးထူထောင်ဖို့ရုရှားတို့ရဲ့အစီအစဉ်ကိုအနီးကပ်ဆောင်ကြည့်သွားမယ်လို့ပြောဆိုလိုက်ပါတယ်။6နှစ်ကြာစစ်ပွဲအဆုံးသတ်ဖို့စီးရီးယားမှာအပြစ်ရဇုံထားရှိရေးရုရှားရဲ့ကလန်ဂျက်ကိုတူရကီနဲ့အီရန်တို့ကသဘောတူထားပါတယ်။ IS အကြမ်းဖက်သမားတွေနဲ့ဆက်ဆက်မှုမရှိဘဲစီးရီးယားကတပုန်နဲ့ထိန်းချုပ်ထားတဲ့နေရာလေးခုမှာပြစ်ခတ်တိုက်ခိုက်မှုတွေလျှော့ချသွားဖို့ဒီအဆိုပြုချက်ထဲမှာပါဝင်ပါတယ်။အလယ်လက်သဘောထားဝါရီအီမန်နျူရယ်မက်ခရွန်ပြင်သစ်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဥရောပခေါင်းဆောင်တွေစိတ်သက်သာရာရသွားပါတယ်။သူသာအနိုင်ရမယ်ဆိုရင်ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေကနေနှုတ်ထွက်မှာဖြစ်တယ်လို့ဥရောပသမ္မတကနေထွက်ဖို့မဲခွဲဆုံးဖြတ်သွားမယ်လို့ဂရီဘေးပြောဆိုထားတဲ့လက်ရဇုံဝါရီမရင်းလက်ပန်ကိုအပြတ်သက်နိုင်ရလိုက်တဲ့အသက်39နှစ်အရွယ်မက်ခရွန်ကိုဥရောပသတင်းစာတွေကချီးကျူးဂုဏ်ပြုကြပါတယ်။လူငယ်ရနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတို့ဂျာမန်နောက်ဆက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ရဲ့ကော်မတီတစ်ခုမှကြားနာပွဲဒီကနေ့ကျင်းပဖို့ရှိပါတယ်။ရုရှားဘက်ကအခုလိုပါဝင်တက်တက်ခဲ့တဲ့ဆိုတာနဲ့ပတ်သက်လို့ထရမ့်ကတော့အစဉ်တစိုက်ငင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.